မြန်မာနိုင်ငံမှာတော့စစ်တပ်နဲ့ရဲကအပြင်းထန်အင်အားသုံးဖြုတ်ခွင်းဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေကျဲသွားတဲ့ရန်ကုန်မြို့ဟာဒီနေ့မှာတော့အင်းစိန်စော်ဘာကြီးကမှလူငယ်တစုလျှက်တပြက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့အထွေထွေသပိတ်တပ်ပေါင်းစုကဒီနေ့ညနေပိုင်းမှာခြေတက်ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်မြောက်တောင်သပိတ်စစ်ကြောင်းထွက်ခွဲသလိုပြည်သူတွေဘေးရန်ကင်းဝေးစေဖို့တန်ခါသမကတပိတ်စစ်ကြောင်းမှာပါတဲ့တန်ခါတော်တွေကပိတ်တရားတော်တွေရွတ်ဖတ်တဲ့ဆဲပြီးမြစ်တာပို့ခဲ့ကြပါတယ်။စကိုင်းတိုင်းမှာလည်းလက်ဗရောင်းတောင်ပင်မဆန္ဒပြတပိတ်စစ်ကြောင်းရင်းမာပင်ခရိုင်ဆာလင်းကြီးမြောက်ပိုင်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်ကလေးမျိုးရဲ့209ရက်မြောက်တပိတ်နဲ့ရွှေဘုံမြို့နယ်ကြေးရတရားမှာဆန္ဒပြပွဲရှိခဲ့ကြပါတယ်။ဆန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးတာဖမ်းဆီးသွားပြီးတဲ့နောက်တေဆုံတာစတာတွေကြောင့်စေရနာသိန်းရဲ့နေကလေးကဒီနေ့အထိဆိုရင်တည်ဆုံးသူပေါင်း1046ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်။ဒါအပြင်ဖမ်းဆီးထားခံရသူပေါင်းကလည်း6230ရှိပြီလို့ AAPP ကပြောပါတယ်ခင်ဗျ။